ဘင်္ဂလားဒေ့ရှ်နိုင်ငံရောက်အိုညာမူဆင်ဒုက္ခတွေတဲ့ကလူကြီးတသိန်းကိုလူမနေတဲ့ကျွန်းတစ်ခုစီကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်ဆိုတဲ့ဘက်ကစီစဉ်နေရတဲ့ပတ်သက်ပြီးတော့ကလပ်ဘက်ကဘလို့ကူညီဆောင်ရနိုင်မလဲဆိုတာတွေကိုစုံစမ်းလေ့လာနေကြပါတယ်ဘင်္ဂလားပင်လယ်အော်ကဘာစန်ချာကျွန်းဟာမွေးရသည့်အတွင်းစိုးရွားရတဲ့ဥဒဏ်တွေကိုခံရနိုင်လာကြောင်းနောက်တစ်ခါထပ်ပြီးတော့အဲ့ကျွန်းမှာလူသားချင်းစာနာမှုဆိုင်ရာပြဿနာအစ်တွေထပ်ကျွန်းရနိုင်တယ်လို့သတိပေးမှုတွေလည်းရှိနေကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအတွင်းမှာလည်းရိုညာမွတ်စလင်ဒုက္ခသည်တွေကတပတ်လောက်ရှိနေပြီးတော့လူဦးရေတိတ်တီးမှုတွေအဲ့ဒီမှာရှိနေလို့ဘင်္ဂလားဒေ့ရှ်ဆိုအပ်ဘက်ကဒုက္ခသည်တွေကိုနေရာရွှေ့ပြောင်းဖို့စီစဉ်နေတာပါဒီပါစန်ချာကျွန်းကိုပြောင်းယူရောက်ဖို့အတွက်ဘင်္ဂလားဒေ့ရှ်ကနေပြီးတော့အချိန်တနာရီလောက်မော်တော်နဲ့တောင်ပို့တင်းမောင်းနဲ့သွားရပါတယ်ကုလသမဂ္ဂရဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတော့ဒီဒုက္ခသည်တွေအဲ့ကျွန်းမှာလုံခြုံစိတ်ချတဲ့အခြေအနေနဲ့ရေရှည်နေထိုင်နိုင်ရေးကိုဘင်္ဂလားဒေ့ရှ်ဆိုအပ်နဲ့တိုင်ပင်ဆွေးနွေးမှုတွေကိုလှုပ်ဆောင်နေတဲ့အကြောင်းအဲ့ကျွန်းမှာဒုက္ခတွေပြောင်းရွှေ့နေတိုင်းလာလို့ရှိရင်ကျွန်းလာနိုင်တဲ့ပြဿနာတွေပေါ်မှာကူညီဖြစ်ရှင်းနိုင်မှုအခြေအနေတွေကိုလည်းကုလသမဂ္ဂဘက်ကလေ့လာတွေ့ချင်မှုတွေရှိနေတယ်လို့ဆိုပါတယ်ကုလသမဂ္ဂရဲ့နိုင်ငံဆိုင်ရာလူခွင့်ဒီအထူးကိုယ်စားလှယ်မစ္စယာဟီလီကလည်းအဲ့ဒီဘန်စန်ချာကျွန်းကိုဒုက္ခတွေရွှေ့ပြောင်းရေးခက်မြန်မြန်ဖြစ်အောင်စီစဉ်နေတာကအချက်တည်းအစ်တစ်ခုဖြစ်ပွားလာနေတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလတုန်းကသတိပေးထားတာရှိပါတယ်။ရိုဟင်ဂျာဒုက္ခတွေကမြန်မာနိုင်ငံနဲ့ထွက်ပြေးလာကြတဲ့သူတွေဖြစ်ပြီးတော့မြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့တုံးလုံးကိုလက်မခံပါဘူး။